ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီသတင်းပါတဲ့ကျင်းပမယ်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတက်ရောက်တဲ့အခါမြောက်ကိုရီးယားနဲ့ဆွေးနွေးပွဲကျင်းပမလားဆိုတဲ့ပေါ်အများကအာရုံစိုက်နေကြပါတယ်။နိုင်ငံသားဝန်ကြီးဌာနဆိုင်ရာသတင်းထောက် Night Chain ရဲ့သတင်းကိုမတ်သင်ကီထိုက်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိကျင်းပမယ့်52ကြိမ်မြောက်အာဆီယံနိုင်ငံသားဝန်ကြီးများအဆင့်ဆွေးနွေးပွဲအတွင်းမြောက်ကိုရီးယားအစိုးရအရာရှိတွေနဲ့အလို့သဘောတည်ထောင်ဆွေးနွေးမလားဆိုတာကိုအမေရိကန်ဘက်ကမငင်းပါဘူး။မြောက်ကိုရီးယားအစိုးရဘက်ကလက်တလောဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တာကအမေရိကန်ရဲ့လက်ရှိတန်တမာရေးကြိုးပမ်းမှုတွေကိုပြောင်းလဲသွားမယ့်အခြေအနေမရှိဘူးလို့လဲကြွန့်ကျင်သူတွေကမှတ်ချက်ပေးပါတယ်။မနေ့ဖြန်ဩဂုတ်လ1ရက်နေ့မှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုဆက်ရောက်မှာဖြစ်ပြီးအမေရိကန်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးနဲ့မဲခေါင်မြေအောက်ပိုင်းဒေသဝန်ကြီးများအဆင့်အစည်းအဝေးမှာတွဲဖက်ဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာပါ။ဩဂုတ်လ2ရက်နေ့မှာတော့အမေရိကန်နိုင်ငံခြားဝန်ကြီးပွန်ပီယိုကအရှေ့အာရှ EAS ဝန်ကြီးများအဆင့်အစည်းအဝေးအာဆီယံဒေတာရင်းဖိုရမ် ERF ဝန်ကြီးများအဆင့်အစည်းအဝေးတို့ကိုထည့်ရောက်မှာဖြစ်ပြီးနိုင်ငံခြားဝန်ကြီးဒွန်ပရာမှုဝန်နိုင်နဲ့လည်းအမေရိကန်ထိုင်းမဟာမိတ်ပုံပြီးခိုင်မာရေးဆွေးနွေးချမှာပါမြောက်ကိုရီးယားနဲ့တန်တမာရေးနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုကိုတနင်္လာနေ့တုန်းကမေးမြန်းထားမှာတော့အာရှကိုမနေ့ပြန်နေကင်းပိုင်းမှာထွက်ခွာမှာဖြစ်ကြောင်းဘန်ကောက်မှာနှစ်ရက်တာရှိနေမှာဖြစ်ပြီးအလုတ်သဘောအဆင့်ဆွေးနွေးမှုတွေမကြာခင်မှာပြန်ဆနိုင်မယ်လို့မျှော်လင့်ကြောင်းဖြေကြားခဲ့ပါတယ်။အာဆီယံဆွေးနွေးပွဲတွေအတွင်မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့အမေရိကန်တာဝန်ရှိသူတွေကြားတီးတန့်တွေ့ဆုံဖို့ရှိလားလို့မေးမြန်းတာမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူကကြေညာထားပြီးသားတွေ့ဆုံဆွေးနွေးမှုတွေကလွဲလို့တခြားတွဲဆောင်ဆွေးနွေးမှုတွေကိုမပြောပါဘူးလို့ဖြေကြားခဲ့ပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার အဖြစ်အဝါအပိသက်ကင်းစင်ရေးတည်တန်းတဲ့ငြိမ်းချမ်းရေးအတွက်တန်တမာရေးဆောင်ရွက်မှုနဲ့ယုံကြည်မှုတည်ဆောက်ရေးဆောင်ရွက်ချက်တွေကိုဆက်လက်ထောက်ခံမယ်အကြောင်းဒီရက်ပိုင်းနေ့အတွင်းမှာပဲအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကဲရေးဌာနကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကမြောက်ကိုရီးယားဘက်ကပေရင်တပ်ဒုံးကျည်ဆန့်သက်ပစ်လို့ခဲ့ပြီးနောက်ပိုင်းမှာလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကဆက်လက်ဆွေးနွေးမယ်ဆိုတဲ့သဘောမျိုးပြောဆိုထားတာပါဒီသတင်းပတ်ဘန်ကောက်မှာလုံးမဲ့အာဆီယံဆက်ဆက်အစည်းအဝေးတွေမှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုတက်ရောက်မှာမဟုတ်ဘူးလို့မီဒီယာတွေကဖော်ပြကြပါတယ်အရင်တော့ကလည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကဒီအစည်းအဝေးတွေကိုမတက်ဖဲမြောက်ကိုရီးယားအစိုးရဘက်ကတခြားတန်တမန်တွေကိုအမြဲတမ်းဆစ်လွတ်ခဲ့တာပါမြောက်ကိုရီးယားနဲ့အမေရိကန်ကြားတန်တမန်ရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အော်တေဂတ်စ်ကတနင်္လာနေ့မှာ VOA ကိုအခုလိုပြောပါတယ်
Well, that's something that we're certainly not going to preview ahead of time. You know, our negotiations with the North Koreans are some of the most sensitive things.
ဒီကိစ္စကကျမတို့အနေနဲ့ကြိုးပြီးသတင်းမထုတ်ပါဘူး။ကမ္ဘာပေါ်မှာကျမတို့ဆောင်ရွက်ရမယ့်တိတ်ကိုအထိရှာမခံတဲ့ကိစ္စတွေထဲမှာမြောက်ကိုရီးယားတွေနဲ့ဆက်ဆက်ညှိနှိုင်းမှုတွေလည်းပါပါတယ်။ဒီကိစ္စအရေးကိုအနီးကပ်ဆုံးရင်ဆိုင်နေရတဲ့ကျမတို့ရဲ့မဟာမိတ်တွေနဲ့တော့ဆက်ပြီးဆွေးနွေးသွားမှာပါ။ဒါကမြောက်ကိုရီးယား၊တရုတ်ဒါမှမဟုတ်လေအရှေ့တောင်အာရှကဆွေးနွေးစရာကိစ္စတွေဘာပဲဖြစ်ဖြစ်ပါဒေတာရင်းကကျမတို့မဟာမိတ်တွေကဒီကိစ္စကိုနေ့စဉ်နဲ့အမျှရင်ဆိုင်နေရတာပါဒါကသူတို့အနီးမှာပါငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးကိုဥတီဆောင်ရွက်သွားမှာဖြစ်ပြီးဒီဟီမန်းချက်ပြည့်မီအောင်ကူညီပေးနိုင်သူတွေကိုလည်းကျမတို့အနေနဲ့လုပ်ငန်းစဉ်မှာကြိုးဆိုပါတယ
်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးတွေလည်းဘန်ကောက်မှာကျင်းပမယ်အရှေ့အာရှညီလာခံကိုတက်ရောက်ကြမှာပါတောင်တုပ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်တွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နောက်ထိုင်ဝမ်တို့နဲ့တရုတ်ကအငင်းပွားနေကြတာဖြစ်ပြီးတရုတ်ဘက်ကတောင်တုပ်ပင်လယ်ပြင်အတွင်းအပိုင်စီဆောင်ရွက်မှုတွေများလာနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲထွက်ပေါ်လာတာပါပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကျွန်းတူတွေနဲ့စစ်ဖက်ဆိုင်ရာအဆောက်အုံတွေကိုတောင်တုပ်ပင်လယ်ပြင်အတွင်းတည်ဆောက်ခဲ့တာပါအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရအော်တီကတ်စ်ကတော့အမေရိကန်ဘက်ကအထူးပဲစိုးရိမ်နေလို့ပြောပါတယ
် So as it relates to China, you know, the US does not seek any sort of conflict.
တရုတ်နဲ့ပတ်သက်လို့ကတော့အမေရိကန်အနေနဲ့ဘလို့ပဋိပက္ခမျိုးကိုမှမလို့ချင်ပါဘူးတင်းမာမှုတွေဖြစ်အောင်လုပ်နေတာမဟုတ်ပါဘူးဒါပေမဲ့နိုင်ငံတိုင်းအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးစူးစမ်းနေတာပါသူတို့ပေးထားတဲ့ဂတိကဝတ်တွေအတိုင်းလိုက်နာဆောင်ရွက်ဖို့နဲ့ကုံသွယ်ရေးနဲ့အမျိုးသားလုံခြုံရေးဆက်ဆက်နေတာနဲ့အညီတန်းတူညီမျှတဲ့လုပ်ပိုင်ခွင့်ရဖို့ကျမတို့စူးစမ်းနေတာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်ဘက်ကပိုင်ဆိုင်ကြောင်းတစ်ဖက်သက်ပြောဆိုထားချက်ကိုခိုင်မာအောင်ကျိုးပန့်မှုတွေကိုအမေရိကန်ကအပြင်းအထန်ဆန့်ကျင်ထားပါတယ်။တရုတ်နဲ့အာဆီယံချမ်းမှာနိုင်ငံတကာဥပဒေတွေနဲ့အကျုံးဝင်မဲ့နှစ်ဖက်လိုက်နာရမဲ့စီမံစည်းကမ်းတွေထားရှိဖို့လဲအမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးပွန်ပီယိုကထိုင်းနိုင်ငံကနေအော်စတြေးလျနိုင်ငံကိုဩဂုတ်လ၄ရက်နေ့မှာခရီးဆက်မှာဖြစ်ပါတယ်။ဩဂုတ်လ၅ရက်နေ့မှာတော့ Federated States of Micronesia ကိုသွားရောက်မှာဖြစ်ပြီးပစိဖိတ်ကျွန်းနိုင်ငံကိုသွားရောက်မဲ့ပထမဦးဆုံးသောအမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်လာမှာပါ